အဒီကယုံနေနေရေးဝတ်စုံတွေဝတ်ဆင်ထားတဲ့နယူးယောက်မြို့ရဲတပ်ဖွဲ့ဝင်တွေဟာအင်္ဂါနေ့နောက်ပိုင်းကကိုလံဘီယာတက္ကသိုလ်ဝင်တွင်ဝင်ရောက်ပြီးကျောင်းအဆောက်အုံတစ်ခုကိုစီးနင်းထားကြတဲ့ပါလက်စတိုင်းလူလာတဲ့ဒါဇင်နဲ့ချီတဲ့ဆန္ဒပြသူတွေကိုဖမ်းဆီးခဲ့ပါတယ်။ကျောင်းရဲ့ဘေးကင်းလုံခြုံမှုနဲ့အခြေအနေတွေပုံမှန်တန်ရောက်စေရို့အတွက်ရည်ရွယ်ပြီးရဲတပ်ဖွဲ့ရဲ့အကူအညီကိုတောင်းခံခဲ့တဲ့အကြောင်းတက္ကသိုလ်ပြောခွင့်ရကကြေညာချက်ထုတ်ပြန်ပါတယ်။ဆန္ဒပြသူတွေဘက်ကအခြေအနေတွေဆိုးဝါးအောင်လှုပ်ဆောင်တဲ့အတွက်စိတ်မကောင်းဖြစ်ရတဲ့အကြောင်းတက္ကသိုလ်ပြောခွင့်ရတဲ့ကြေညာချက်မှာဖော်ပြပါတယ်။ဆန္ဒပြသူတွေကဟာမီလ်တန်ကျောင်းဆောင်ကိုဝင်ရောက်စီးနှင်းပြီးပရင်းမော့တွေကိုရိုက်နှက်ဖျက်ဆီးတာတွေလုပ်ခဲ့တဲ့အပြင်အဆောင်တဲကိုဘသူမှဝင်လို့မရအောင်လူအုပ်နဲ့ကာယံတားဆီးခဲ့ပြီးတဲ့နောက်ကျောင်းအုပ်ချုပ်ရေးအဖွဲ့ကရဲတပ်ဖွဲ့ကိုခေါ်ယူခဲ့တာဖြစ်ပါတယ်။ဟာမီလ်တန်ကျောင်းဆောင်ကိုဝင်စီထားတဲ့ကျောင်းသားတွေနဲ့ကျောင်းဝင်းအတွင်းစခန်းချဆန္ဒပြနေသူတွေကိုရှင်းထုတ်ပေးဖို့ကျောင်းအကြီးအကဲမီနိုရှီရှာဖစ်ကနယူးယောက်ရဲတပ်ဖွဲ့တန်စာရေးမြစ်တရခံခဲ့ပြီးရဲတပ်ဖွဲ့ဝင်တွေအနည်းဆုံးမေလ18ရက်နေ့ထိကျောင်းဝင်းအတွင်းမှာရှိနေပေးကြဖို့ပါတောင်းဆိုထားပါတယ်။အလားတူပဲအမေရိကန်နိုင်ငံတဝမ်းကတက္ကသိုလ်ကြီးအတော်များများမှာအစ္စရေးရဲ့ဂါဇာစစ်ပွဲကိုဆန့်ကျင်တဲ့ဆန္ဒပြဝဲတွေဖြစ်ပေါ်နေတာမှာကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ်ရဲ့လော့စ်အန်ဂျလစ်ကျောင်းဝင်းမှာမနေ့ကလူကြုံရေးတပ်ဖွဲ့ဝင်တွေနဲ့ဆန္ဒပြသူတွေကြားထိတ်တန့်ရင်ဆိုင်မှုတွေဖြစ်ပေါ်ခဲ့တယ်လို့ပါလက်စတိုင်းကိုထောက်ခံသူတွေနဲ့အစ္စရေးကိုထောက်ခံသူတွေနှစ်ဖက်အကြားမှာလည်းထိတ်တန့်ရင်ဆိုင်မှုတွေဖြစ်ပေါ်ခဲ့ပါတယ်ခင်ဗျာ။